ရွေးကောက်ပွဲအနိုင်ရပါတီနဲ့လက်ရှိအစိုးရကြားအုပ်ချုပ်ရေးအာဏာလွှဲပြောင်းလှုပ်ဆောင်နေတဲ့ကာလမှာလက်ရှိဦးသိန်းစိန်အစိုးရအနေနဲ့စစ်မှန်တဲ့ဒီမိုကရေစီစနစ်ဖော်ဆောင်နေတယ်ဆိုတာကိုတက်တေပြတဲ့အနေနဲ့နိုင်ငံရေးအကျဉ်းသားတွေကိုအ мян ဆုံးပြန်လုပေးရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်။နိုင်ငံတော်အကျဉ်းထောင်တွေထဲဖန်စီထိန်းသိမ်းခံနိုင်ငံရေးအကျဉ်းသားတွေနဲ့လက်ရှိပုံမှန်အမျိုးမျိုးနဲ့တရားရင်ဆိုင်နေရဆဲတက်ကြွလှုပ်ရှားသူတွေလွမြောက်ရေးသက်ဆိုင်ရာတာဝန်ရှိသူတွေဖက်ကအလေးထားစဉ်းစားဆောင်ရွက်ပေးကြပါလို့လည်းတိုက်တွန်းပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆူမုံကပြောပြပေးထားပါရရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံတော်ဝန်အကျဉ်းထောင်နေထဲမှာနိုင်ငံရေးအကျဉ်းသား100ကျော်လက်ရှိအကျဉ်းကြခံနေရဆဲဖြစ်ပြီးလယ်သမားအလုသမားចောင်းသားတွေအပါအဝင်တက်ကြွလှုပ်ရှားသူ900နီးပါးဟာလည်းတရားရုံးတွေမှာပုံမှန်အမျိုးမျိုးနဲ့တရားရင်ဆိုင်နေရဆဲအနေအထားဖြစ်ပါတယ်။2015ရွေးကောက်ပွဲမှာအတိုက်ခံပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်အသတ်မဲအနိုင်ရပြီးတဲ့နောက်ဒီမိုကရေစီအစိုးရတစ်တရက်ပေါ်ထွန်းလာရေးအုပ်ချုပ်ရေးအာဏာအလွှဲပြောင်းကာလမှာလက်ရှိအစိုးရလွှတ်တော်တက်မတော်နဲ့အနိုင်ရပါတီဘက်ကအစဉ်ပြေချောမွေစီရေးကြိုးပမ်းနေကြချိန်မှာနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးဆောင်ရွက်သူတွေကတိုက်တွန်းလိုက်ပါတယ်။နိုင်ငံမှာနိုင်ငံရေးအကျဉ်းသားရှိနေသရွေ့စစ်မှန်တဲ့ဒီမိုကရေစီစနစ်ပေါ်ထွန်းလာမှာမဟုတ်ဘူးဆိုတာကိုလည်းထောက်ပြနေကြတာဖြစ်ပါတယ်။ဒါကြောင့်တာဝန်အရှိဆုံးဖြစ်တဲ့လက်ရှိဦးသိန်းစိန်အစိုးရအနေနဲ့ယုံကြည်ချက်ကြောင့်အကျဉ်းကြခံနေရသူတက်ကြွလှုပ်ရှားသူတွေကိုအ мян ဆုံးပြန်လွှတ်ပေးတင်ပါတယ်လို့နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားသူဥပမျိုးသိန်းကပြောပါတယ
်။လက်ရှိဦးသိန်းစိန်ကအ мян ဆုံးပေါ့ဒီကိစ္စတွေကိုဆောင်ရွက်ပေးနေတယ်အများဆုံးဦးကြီးပြည်အောင်လုပ်ပေးနေတယ်ပေါ့။အားကြောင့်ဆိုနိုင်ငံရေးအကျဉ်းသားတွေအခုဒီလိုစီလမ်းစာလည်းပေါ်နေပြီတကယ်လို့ရှောက်မဲ့နေအင်ကမ်မျိုးရှိနေပြီဒါတွေကိုသူတို့မကင်ကြယ်သေးကြဘူးပေါ့။သူတို့ဆက်မှာသူတို့လိုအပ်ချက်တွေတော်ရှိနေပြီပေါ့။သူတို့လိမ့်တာကင်တာမပြည့်စုံဘူးအချိန်ပေးပြီးလိုအပ်မဲ့အခြေခံတွေအချိန်ပေးလိုအပ်မဲ့သူတို့ဘက်မှာဦးစားပေးလိုအပ်မဲ့အခြေခံတွေမှာဒီနိုင်ငံရေးအကျဉ်းသားတွေချက်တင်မထားဘူးဆိုတာပေါ်လွင်နေတယ်ပေါ့။နိုင်ငံရေးအကျဉ်းသားတွေကဦးစားပေးချက်တင်ပြီးတော့သူတို့အလွတ်ကြောင်းမကင်ကြယ်မှာဒီရောက်လို့ပြရမဖြစ်ချင်ဘူးပေါ့။ဒါအကြံပြုခြင်းနဲ့ဒါဥပဒေကြီးပြရနေတဲ့နိုင်ငံရေးအကျဉ်းသားတွေသိခောက်ကိုပထမဆုံးအမှုတွေသိခောက်ကိုအများဆုံးကြီးပြောင်လို့ပြတာသိချက်ခါတော့သူတို့အားလားမလွတ်ပြောင်းကြင်ပေါ့။နိုင်ငံရေးအကျဉ်းသားအားလုံးပေါ့နော်။ပြည်ရေးရောဒီအရာကဏ္ဍနဲ့ပတ်သက်တဲ့နိုင်ငံရေးအကျဉ်းသားတွေပြောအကုန်လုံးသိပေးကြည့်တယ်။အလွတ်ပြောင်းကာလမှာဒီနိုင်ငံရေးအကျဉ်းသားဆိုတာလုံးဝမရှိဘူးဆိုတော့
အကျဉ်းကြခံနေတဲ့တရားရင်ဆိုင်နေရဆဲနိုင်ငံရေးတက်ကြွလှုပ်ရှားသူတွေဘက်ကဥပဒေကြောင့်အရာလိုက်ပါဆောင်ရွက်ပေးနေသူရှေ့နေကြီးဦးသိန်းတန်းဦးကလည်းလက်ရှိအစိုးရအနေနဲ့ဒီမိုကရေစီပေါ်ဆောင်နေကြောင်းသက်သေပြနိုင်မှုနိုင်ငံရေးအကျဉ်းသားတွေကိုအ мян ဆုံးပြန်လွှတ်ပေးနိုင်မှုတရားဥပဒေနဲ့အညီလုပ်ပေးနိုင်တဲ့အခွင့်အာဏာရှိပါတယ်လို့ပြောပါတယ
်။ဥပဒေရှင်ဆိုတာကတိပေးချက်ပြီးသားပဲနိုင်ငံတကာကိုနိုင်ငံရေးအကျဉ်းသားမရှိသေးရပါဘူးလို့ပြောပြီးတော့2013-2014မှာလုပ်ပေးခဲ့တာပဲအာဏာလွှတ်ပြောင်းရေးမှာကျွဲကူကြီးပါဒါနောက်ဆုံးကမတိုင်ရင်ကိုကချင်းနေရမှာပေါ့ဗျာ။ဘာမှလွတ်မပေးနိုင်ကြဘူး။ရှင်လွတ်ပေးနေတာပေါ့။ကိုလည်းသွားတော့မှနိုင်ငံသားတွေအပေါ်မှာအကောင်းဆုံးလုပ်ကန်ဆောင်ပေးရဲဆိုရဲနာမည်ကောင်းလေးရကြည့်ရင်တော့ဒါသူ့နောက်ဆုံးခွင့်ရေးပဲ။ခုနကပြောတော့သူတွေလူချင်းပြန်တိုင်းကြီးပေးလို့ရတယ်။ဒါမှမဟုတ်နိုင်ငံချင်းသားတွေရွေးပြီးတော့မှပဲပြည်ပစာကြေတုံးတွေကိုပါ400လေးသူတို့လုံနေကြပါ။ကိုတုံးကတော့ပြန်ရင်းဆွတ်ထားလို့လုံတာတုံးကတော့နိုင်ငံသားလာလို့ရှိရင်သူအလွတ်ပြရတာလေ။အဲ့လိုလေလုံးလို့ရတာပဲတကယ်ကတော့ဒီကိစ္စတွေကစောင့်ရပေးနေတာပေါ့လေသမားတွေရောလူသမားတွေရောဘုန်းကြီးတွေရောကျောင်းသားတွေရောထောင်ထဲထည့်ထားတာဗျာမကောင်းပါဘူးဒါတကယ်တမ်းဆိုရင်လေဒီကိစ္စဖြည့်ရှင်းပေးနေတဲ့ကိစ္စဖြစ်ပါတယ်အဲ့တော့နိုင်ငံရေးကိစ္စတွေကိုဟိုတုန်းကလို့1980မှာ1980နဲ့နိုင်ငံရေးကိစ္စတော့ငါလာဘူးတဲ့နိုင်ငံရေးကိစ္စမှန်တယ်များအားလုံးခွင်းလုံးကျွတ်တော့မပီရန်ကအစခွင်းလုံးကျွတ်တော့အကျန်တဲ့ကိစ္စတွေကတဝက်ရအဲ့ဒါမျိုးတွေထုတ်လို့ရတယ်ဘာကြောင်းသားတွေဆွတ်ရတဲ့မှုတွေကိုပြန်ရုပ်သိမ်းပြလိုက်တယ်ရတာပါပဲဘယ်လိုလုပ်လို့သူရှင်မင်းကြီးမှာဗတ်တပတ်လဲနေလို့လုပ်လို့ရတာပဲဥပဒေကြီးကတိုက်တဲ့ဥပဒေတုံးလို့ရပါစိတ်စေတနာပဲအဓိကအရင်းကပ
ါအစိုးရတည်းရဲ့ဖွဲ့စည်းနိုင်တဲ့အထီးပြည်သူ့ဆန္ဒမဲအပြတ်သက်နဲ့အနိုင်ရခဲ့တဲ့ NND ပါတီအနေနဲ့လည်းနိုင်ငံရေးကျင်းသားလူမျိုးရေးကိုအလေးထားဆောင်ရွက်နေကြောင်းနဲ့ NND အစိုးရတည်းလက်ထက်မှာလည်းနိုင်ငံရေးကျင်းသားတွေအရေးဆောင်ရွက်ပေးဖို့ရှိပါတယ်လို့ NND ရဲ့ဗဟိုလုံးမှုဆောင်ဖွဲ့ဝင်တဦးဖြစ်တဲ့ဦးဝင်းမြင့်ကပြောပါတယ်
။ဒါဒီနေနဲ့ကတော့ဒါတွေကတော့အကုန်လုံးစဉ်းစားထားတာပြီးတော့ရှိပါတယ်။ကျွန်တော်တို့ဒီနိုင်ငံရေးကျင်းသားနဲ့ပတ်သက်လို့ကတော့ဌာနချုပ်မှာပေါ့နော်။ဒီနိုင်ငံရေးကျင်းသားမှာလည်းဟိုဘယ်လိုပြောလဲအမျိုးဥပဒေလိုပါတယ်သွားပြီးတော့ကြည့်ကြည့်ကြရတော့ရှိတယ်။နောက်တစ်ခုကဒီအလွှဲကြောင်းပြီးလို့ NND အစိုးရဖြစ်မှဒီဟာကျိုးလို့ရတာရှိတယ်။
လက်ရှိအစိုးရဘက်ကအာဏာအလွှဲပြောင်းကာလမတိုင်ခင်နိုင်ငံရေးအကျဉ်းသားတွေအ мян ဆုံးပြန်လွှတ်ပေးဖို့နဲ့နိုင်ငံတော်လူငင်းချမ်းသာခွင့်နဲ့လည်းပြန်လွှတ်ပေးနိုင်ခြင်းဒီကိုနိုင်ငံရေးအကျဉ်းသားလူမျိုးရေးလှုပ်ရှားသူတွေကမျှော်လင့်နေကြတာပါအကျဉ်းထောင်တွေထဲမှာအထိမ့်သိမ်းခံရစေအခြေအနေမှာတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးထိန်းသိမ်းခဲ့စဉ်ကရိုက်နှက်အကြမ်းဖက်ဖမ်းဆီးခံရမှုတွေအတွက်ထောင်ဆေးရုံတွေထဲမှာလုံလောက်တဲ့စေဝါကူတာမှုမရခဲ့တာ သူတို့ရဲ့ကျမ်းမာရေးချွတ်တဲ့မှုတွေအတွက်စနစ်ကျတဲ့ကျမ်းမာရေးဆောင်ရှားမှုခံယူခွင့်မရပဲဖြစ်နေတဲ့အတွက်နိုင်ငံရေးလှုပ်ရှားသူတွေရဲ့ကျမ်းမာရေးအခြေအနေဟာစိုးရိမ်ရတဲ့အနေအထားမှာရှိနေတယ်လို့လည်းသိရပါတယ်ရှင်။